မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲခြေလှမ်းတည်တည်ကိုအာဆီယံကဘယ်လိုတုံ့ပြန်လဲဆိုတာနဲ့စပါမယ်ရှင်။မြန်မာနိုင်ငံပေါ်အနောက်နိုင်ငံတွေကပိတ်ဆို့အရေးယူထားတာတွေချက်ချင်းယုံသိမ့်ပေးဖို့အာဆီယံခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဒီလိုပြောဆိုတာဟာစောလွန်သေးတယ်လို့မြန်မာရေးဆောင်ရွက်နေတဲ့တခြားအာဆီယံလွှတ်တော်အမတ်တွေကပြောပါတယ်။အပြည့်အစုံကတော့ကုဆောင်ဝင်းနိုင်ကစူးစီးပြီးတော့ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ကမ္ဘောဒီးယားနိုင်ငံမှာနေ့ရက်ကြာကျင်းပခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲရဲ့အပိတ်မင်းဝန်းထဲမှာအခုလိုမြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းပေးဖို့ဒီထိပ်သီးဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်ကတောင်းဆိုလိုက်တာဖြစ်ပါတယ
်။ဒါစားဝတ္ထနဖြစ်ថ្មីៗတက်တောင်းတနှင်းដំណើរការប្រកបដោយសេរីយុត្តិធម៌
သူပြောတော့တာကတော့မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ဂျာဖြတ်ရွေးကောက်ပွဲကျင်းပပြီးစပြီးနောက်သက်ဆိုင်ရာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေရုပ်သိမ်းပေးဖို့အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကတောင်းဆိုပါတယ်တဲ့ပထမအဆင့်အနေနဲ့ကတော့မလေးရှားနိုင်ငံကိုမကြခင်လာလည်းမဲ့ဗြိတိရှ်ဝန်ကြီးချုပ်ကိုဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်ကပြောဆိုဆွေးနွေးမှာပါတဲ့အခြေခံအားဖြင့်မြန်မာနိုင်ငံမှာဒီမိုကရေစီအရေးပြုပြင်ပြောင်းလဲမှုတွေကိုအာဆီယံအနေနဲ့ထောက်ခံအားပေးသွားမှာဖြစ်ပြီးမြန်မာနိုင်ငံအတွင်းကဖွံ့ဖြိုးမှုလုပ်ငန်းတွေကိုထောက်ပံ့ပေးနိုင်အောင်ပိတ်ဆို့ရေးယူထားကြတဲ့နိုင်ငံတွေအနေနဲ့အဲ့ဒီပိတ်ဆို့မှုတွေကိုရုပ်သိမ်းပေးကြဖို့တောင်းဆိုပါတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကခမာလို့ပြောတော့တာပါမြန်မာနိုင်ငံမှာဧပြီလ၁ရက်နေ့ကကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမှတ်နေရာ44နေရာဝင်ပြိုင်တဲ့အထက်က43နေရာကိုအနိုင်ရပြီးတဲ့နောက်မှာဒီလိုတောင်းဆိုမှုတွေထွက်လာလိမ့်မယ်လို့အများကမျှော်လင့်ထားတာဖြစ်ပါတယ်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေရုပ်သိမ်းပေးဖို့အချိန်တန်ပြီဆိုတဲ့အကြောင်းအာဆီယံအတွင်းမှုချုပ်ဆူရင်ပစ်ဆူဝမ်ကလည်းအာဆီယံဆီအိုဘက်နောက်ဆုံးနေ့မှာပြုလုပ်တဲ့ VOA နဲ့တီးခြားတွေ့ဆုံမေးမြန်းခန်းအတွင်းပြောဆိုခဲ့ပါတယ
် I think the ASEAN leaders are quite convinced that lifting of the sanction will contribute more to the national reconciliation
ပိတ်ဆို့ရေးယူမှုတွေသာရုပ်သိမ်းပြီးလာရင်မြန်မာနိုင်ငံဟာအာဆီယံအဖွဲ့ထဲမှာပိုပြီးထရောက်တဲ့အဖွဲ့ဝင်ဖြစ်လာအောင်နေမှာကပဲနိုင်ငံတကာအတိုင်းဝန်းကြမှာပါပိုပြီးဝင်ဆက်လာမှာဖြစ်တယ်လို့မြန်မာပြည်သူပြည်သားတွေရဲ့နေထိုင်မှုဘဝလည်းပိုပြီးတိုးတက်ကောင်းမွန်လာစေမယ့်ဖွံ့ဖြိုးတိုးတက်မှုတွေစင်ကဲဖြစ်ပေါ်လာမယ်လို့အာဆီယံခေါင်းဆောင်တွေကယုံကြည်နေကြတာပါဒါကြောင့်အချိန်ရလာနေပြီဖြစ်တဲ့ဒီပြုပြင်ပြောင်းလဲမှုတွေပိုပြီးဖြစ်ပေါ်လာအောင်ကျွန်တော်တို့ဝိုင်းဝန်းပံ့ပိုးပေးကြရအောင်ပါမြန်မာနိုင်ငံဘက်ကလည်းဒီကိစ္စမှာတက်တက်ကြွကြွပါဝင်ဆောင်ရွက်နေတာကိုကျွန်တော်တို့တွေ့နေကြပြီဖြစ်ပါတယ
်မြန်မာနိုင်ငံအတွင်းအခုလိုပြောင်းလဲမှုတွေဖြစ်ပေါ်လာဖို့အာဆီယံအနေနဲ့ထောက်ပံ့အားပေးခဲ့သလိုတခါတရံမှာလည်းဝေဖန်ပြောဆိုတဲ့နည်းပြဟာကိုအသုံးပြုခဲ့တယ်လို့လည်းဆူရင်ပစ်ဆူဝမ်ကပြောပါတယ်အာဆီယံအပါအဝင်မြန်မာနိုင်ငံကဂျာဖြတ်ရွေးကောက်ပွဲကိုတွားရောက်လည်လာခဲ့ကြတဲ့သူတွေအားလုံးကလည်းဒီရွေးကောက်ပွဲကိုအတော်လေးအကောင်းမြင်ခဲ့ကြတယ်လို့ဆူရင်ပစ်ဆူဝမ်ကပြောပါတယ်။ဒါကြောင့်နောက်တစ်ဆင့်ထပ်တိုးလှုပ်ဆောင်နိုင်အောင်နိုင်ငံတကာကနေဝိုင်းဝန်းပံ့ပိုးပေးကြဖို့ကိုလည်းဆူရင်ပစ်ဆူဝမ်ကတိုက်တွန်းပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတဘနီနိုအကွီနိုကလည်းမြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲမှုနဲ့မြန်မာနိုင်ငံသားတွေရဲ့လူနေမှုအဆင့်အတန်းမြင့်မားလာစေရေးအတွက်ရောဒေတာရင်းတည်ငြိမ်အေဂျင်ရေးကိုအားပေးတဲ့အနေနဲ့ရောအာဆီယံခေါင်းဆောင်တွေနေတူမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဒီအတိုင်းဆက်လက်ထားရှိမယ်ဆိုရင်ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြောင်းလဲလာမယ့်အစားအရင်တော့ကအခြေအနေဘက်ကိုပြန်လည်သွားမှဆိုရင်ရတယ်လို့ဖိလစ်ပိုင်သမ္မတအကွီနိုကထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီလိုတောင်းဆိုမှုတွေအခုချိန်မှာပြုတ်လောက်တာဟာစောလွန်သေးတယ်လို့မြန်မာအရေးဆောင်ရွက်နေကြတဲ့အာဆီယံလွှတ်တော်အမများအဖွဲ့ AIPMC ကအကြီးအကဲအင်ဒိုနီးရှားလွှတ်တော်အမ Eva Saundari ကပြောပါတယ
် Yes actually I'm not happy with that call because we understand even though finally NLD and also Suji won't
အခုလိုမျိုးပိတ်ဆို့မှုရုပ်သိမ်းပေးဖို့တောင်းဆိုလိုက်တဲ့အပေါ်ကိုကျွန်မအနေနဲ့လုံးဝမနစ်သက်ပါဘူးဒေါ်ဆန်းစုကြည်နဲ့ NLD ပါတီအနိုင်ရလိုက်ပေမဲ့လည်းရွေးကောက်ပွဲမှာတမမှုတွေကိုပြန်ပြီးတော့သုံးသပ်တင်ပါတယ်ရွေးကောက်တင်မြောက်တာမလုပ်ဖက်နဲ့လွတ်တော်ထဲမှာစစ်တပ်က25ရာခိုင်နှုန်းခန့်ထားတဲ့ကိစ္စကလည်းလက်တွေ့မကျပါဘူး။ဒါကြောင့်မလို့အမတ်နေရာ45နေရာအတွဲရွေးကောက်ပွဲကျင်းပပေးလိုက်တာကကျမအတွက်တော့ဘာမှမထူကြပါဘူး။အဲ့လိုမျိုးမရိုးသားတဲ့လုပ်ရက်တွေရှိနေသေးတဲ့ချိန်မှာပဲဒီပိတ်ဆို့မှုရုပ်သိမ်းပေးဖို့တောင်းဆိုတာသဘာဝမကျပါဘူးရှင်။ပိတ်ဆို့မှုကိုအတိုင်းအတာတစ်ခုထိရှော့ချပေးဖို့တောင်းဆိုရဲဆိုရင်တော့ကျမတို့လက်ခံနိုင်ပါတယ်။လုံးဝရုပ်သိမ်းပေးဖို့တောင်းဆိုတာမျိုးကတော့လုံးဝမဖြစ်သင့်ပါဘူး။
နိုင်ငံကအတန်းဝန်းအနေနဲ့မြန်မာနိုင်ငံအတွင်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ဆက်ပြီးတော့ဖိအားပေးတင်တယ်လို့လည်း Eva Saundari ကပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့2010ရွေးကောက်ပွဲနဲ့အခုကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲတွေမှာတိုင်းရင်းသားတချို့ပါဝင်ခွင့်မရခဲ့တာကိုလည်း Eva Saundari ကထောက်ပြပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ဂျာဖြတ်ရွေးကောက်ပွဲဟာရေးပြောအားဖြင့်တော့လွတ်လပ်ပြီးတရားမျှတမှုရှိတယ်လို့ EU နဲ့ ASEAN အဖွဲ့ကလေ့လာသူတွေကပြောထားတာပါ။ဒါပေမဲ့ရွေးကောက်ပွဲမတိုင်ခင်မဲဆင်းပြုစုတဲ့နေရာမှာမတမာမှုတွေရှိခဲ့တယ်ဆိုတဲ့ပြောဆိုမှုတွေမ မဲဆန္ဒရှင်တွေအကြရှိခဲ့တယ်ဆိုတာကိုလည်းအနောက်နိုင်ငံတွေကမဲယုံတွေကိုတွားရောက်လေ့လာသူတန်တပန်တချို့က VOO မြန်မာပိုင်းကိုပြောခဲ့ပါတယ်ခင်ဗျာ